ဂျကာတာမြို့တော်ကအမေရိကန်တပ်ရုံးနဲ့တခြားပြည်ဝင်ပြည်ပကပြစ်မှတ်တွေကိုတိုက်ခိုက်ဖို့ကြံစည်သူတွေအဖြစ်တန်တရားရှိသူလူပေါင်း၁၀ယောက်ကိုဖမ်းဆီးလိုက်တဲ့အကြောင်းအင်ဒိုနီးရှားရဲ့တပ်ဖွဲ့ကပြောပါရယ်အချံဖက်ဝါရတိုက်ဖြတ်ရေးအထူးတပ်ဖွဲ့ကခရိုင်လေးခုမှဖမ်းဆီးမှုတွေလုပ်ခဲ့တာလို့အင်ဒိုနီးရှားရဲ့တပ်ဖွဲ့ပြောခွင့်ရသူဆူဟာဒီအလီယက်စ်ကစနေနေ့မှာပြောလိုက်တာပါတိုက်ခိုက်မှုတွေကိုစက်တိုက်ဆိုသူတို့လှုပ်ဆောင်မှုစီစဉ်နေတယ်လို့မတင်ကားတဲ့အတွက်မကြာခင်ကမှအစ်စ်ဖွဲ့စည်းလိုက်တဲ့အင်ဒိုနီးရှားဟာရာကာဆူနီလှုပ်ရှားမှုဖော်ဝင်တွေကိုဖမ်းဆီးခဲ့တာလို့လည်းပြောပါရယ်တိုက်ခိုက်ဖို့ပြစ်မှတ်အဖြစ်ရွေးချယ်ထားတဲ့ထဲမှာတော့ဂျကာတာမြို့ကဩစတြေးလျတန်ရုံအနီးမှာရှိတဲ့ကုန်တိုက်တစ်ခုအမေရိကန်တပ်ထုရင်လုပ်ငန်းကြီးတစ်ခုဖြစ်တဲ့ Freeport McMoRan ရဲ့ဒေသခံရုံးငန်းတစ်ခုနဲ့ဆူရာပါရာမှာရှိတဲ့အမေရိကန်ကောင်စစ်ဝင်ရုံးနေတာမကအလဲဂျာဘာမှာရှိတဲ့ရဲစခန်းတစ်ခုလည်းပါဝင်တယ်လို့ပြောပါတယ်ဖမ်းဆီးမှုတွေအတွင်းဘုံတွေကြီးစံတွေစနက်တန်တွေဘုံလုံးကြီးဆာရဲဆာရန်တွေနဲ့တခြားဖောက်ခွဲပစ္စည်းတွေကိုပါသိမ်းဆည်းရမိကြောင်းလည်းအာဏာပိုင်တွေကပြောဆိုခဲ့ပါတယ်ဖမ်းဆီးမှုပေါ်အမေရိကန်နဲ့ဩစတြေးလျတန်ရုံးတွေကတော့တစုံတရာမှတ်ချက်ပြီးပြောဆိုတာမျိုးမရှိသလိုအကြမ်းဖက်တိုက်ခိုက်ဖို့ကြံစည်မှုဟာဘလောက်ထိခရီးရောက်နေပြီလဲဆိုတာကိုလည်းအာဏာပိုင်တွေကထုတ်ဖော်ပြောဆိုတာမျိုးမရှိကြပါဘူး